2019ခုနှစ်အတွင်းမှာဂီတရုပ်ရှင်နဲ့ရုပ်မြင်သံကြားမှာအများကြီးစိုက်ခံခဲ့ရတဲ့ထိဆုံးရောက်ခဲ့ကြတဲ့သတင်းတွေအစိုးရရဲ့ရုပ်ရှင်ကားတွေဘာတွေလဲဆိုတာပြန်ကြည့်ကြရအောင်ပါဂီတလောကမှာတော့2019ခုနှစ်ကို Grammy ဂီတဆုရဲ့အများကြီးရသွားတဲ့အမျိုးသမီးအစိုးရ2ဦးရဲ့ရှင်သန်မှုနဲ့အစားခဲ့ကြပါတယ်ဗြိတိန်နိုင်ငံက Adele က2019ခုနှစ် February လမှာကျင်းပသွားတဲ့ Grammy ဂီတဆုချီးမြှင့်ပွဲမှာအမြင့်ဆုံးရွှေတံဆိပ်ဆုတွေကိုအင်အားပြန်ပေးသွားနိုင်ခဲ့ပါတယ်အကောင်းဆုံးဒေးတပြားစုအကောင်းဆုံးအတန်သွင်းတပြားစုအကောင်းဆုံးဒေးသခင်စုတို့အားလုံးကိုတင်ကြုံယူသွားလို့အမေရိကန်ကမျှော်လင့်ထားတဲ့ Beyonce ကိုအနိုင်ရသွားပြီးတော့အားလုံးကအားအတင်ဖြစ်ခဲ့ရတဲ့ဂီတသမိုင်းမှာလည်းရာဇဝင်တွင်သွားခဲ့တဲ့ညဖြစ်ခဲ့ရပါတယ်။နိုင်ငံရေးယုံကြည်ချက်တွေနဲ့ထုတ်ဖော်ပြောကြအားလုံးလည်းရင်ထဲကလိုက်ပါခံစားခဲ့ကြရတဲ့မှတ်တမ်းတင်စကားတွေပြောကြနေစိတ်ခံစားချက်တွေမြင့်တက်ခဲ့ကြရတဲ့ဒီ Grammy ဂီတညမှာအတဲကသူ့ကိုတစ်တူရွေးချယ်ထားတဲ့အစုအမျိုးအစား၅မျိုးစလုံးမှာစုရအကုန်လုံးစုခုသွားတာပါ Hello It's me I was wondering if after all these years you'd like me to go over everythingThey say the time's supposed to heal ya, but I ain't done much here. Hello, can you hear me? I'm in California dreaming about who we used to be when we were younger and free.I've forgotten how it felt before the world fell at our feet. There's such a difference between us and a million miles. How from the other side?25ဆိုတဲ့တေးတပြားအတွေ့ရနောက်ပြီးတော့8ရဲ့ကလူကြိုက်အများဆုံး Hello ဆိုတဲ့တေးသချင်းရဲ့အတွက်ပါသူ့ရရသွားပါတယ်။ဒါကြောင့်လည်း2012ခုနှစ်မှာသူ့ရ21ဆိုတဲ့တေးတပြားအတွေ့အကောင်းဆုံးစုကြီး3စုရသွားပြီးတော့အခုဒုတိယမြောက်တေးတပြားအတွေ့လည်းအကောင်းဆုံးစုကြီး3စုထက်ရတာမလို့ Grammy ဂီတဆုသမိုင်းမှာအကောင်းဆုံးစုကြီး3စုကိုပထမဆုံးနှစ်ခါပြန်ရရတဲ့သူဖြစ်နေမှတ်တမ်းဝင်သွားခဲ့ပါတယ်။ American ဆိုတော့ Beyonce ကတော့သူရဲ့လူကြိုက်များရဲ့ lemonade တေးတပြားအတွက်စုနေရာ6နေရာအတွက်တစ်ကြိုရွေးချယ်ခံထားရတာပါလူမျိုးရေးအမျိုးသမီးတန်းတူညီညာရေးနဲ့လိင်ညာလက်ရမှုတွေကြောင့်အသားပေးထားတဲ့သူရဲ့တေးတပြားအတွက်အကောင်းဆုံးတေးတပြား Grammy စုရလိမ့်မယ်လို့အားလုံးကခံမှန်းထားကြတာဖြစ်ပါတယ်ဒါနဲ့လည်းအဲ့ဒီစုကို Britain ကအတဲကရရှိသွားတာပါအတဲကိုယ်တိုင်ကလည်းဒီတစ်ခါတော့ဒီစုကို Beyonce ရလိမ့်မယ်လို့သူထင်တာကြောင့်သူ့ရုပ်ရှင်နဲ့ကလကာနောက်မှာတင်ဆက်တွေကိုပြောသွားခဲ့ပါတယ်
။ And I am of course very very grateful having won it. But I felt the need because I loved her because I felt like she was more than worthy. And that's pretty much it really.
သူတစုကိုသူကချိုးပြီးတော့တချမ်းက Beyonce နဲ့ညပြောယူခြင်းပါတယ်ဆိုတဲ့သဘောမျိုးလုပ်ပြသွားပါတယ်။Grammy ရှေ့ရတဲ့တခြားသူတွေကတော့ Chicago က Chance the Rapper လည်းပါပါတယ်။သူကအကောင်းဆုံးအနုပညာရှင်တစ်စုအပါအဝင် Grammy ဂီတဆု၃စုရရှိသွားပါတယ်။2019ခုနှစ်မှာတခြားစုကြီးတွေရတဲ့သူတွေကတော့ Canada က Rapper Drake ကမေလမှာကျင်းပတဲ့2019ခုနှစ် Billboard ဂီတဆုချင်းမြင်ပွဲမှာစု၃စုရသွားလို့စံတင်စစ်တင်သွားပါတယ်။2012ခုနှစ်မှာ Adele ကစု12စုရခဲ့ပြီးတော့အဲ့ဒီ standing ကိုအခု2019ခုနှစ်မှာ Drake ကစု13စုနဲ့ချိုးသွားတာဖြစ်ပါတယ်။အကောင်းဆုံးအနုပညာရှင်စုအကောင်းဆုံးအမျိုးသားအနုပညာရှင်စုနဲ့သူ့ရဲ့ view ဆိုတဲ့ data ပြားတွေအကောင်းဆုံး rap data ပြားစုကိုရရှိသွားတဲ့ Drake က microphone ပေါ်ရုပ်ထုစုတွေဘေးနားမှာထားပြီးတော့ဓာတ်ပုံရိုက်ခံခဲ့ပါတယ်။ Britain ကနောက်ထပ်နာမည်ကျော်အဆိုတော်တစ်ဦးဖြစ်တဲ့ Ashley ကတော့နှစ်နှစ်လောက်အနုပညာလုပ်ငန်းတွေနှင်းနေခဲ့ပြီးတဲ့နောက်မှာ device ဆိုတဲ့ data ပြားနဲ့ဂီတအနုပညာမြင်ကွင်းတွေကိုပြန်ရောက်လာခဲ့ပြီးတော့အမေရိကန်အကောင်းဆုံးတေးစင်းတွေမှာနေရာယူထားတော့တာပါ။ဘီလ်ဘော့အကောင်းဆုံးတေးတပြား200စင်းမှာထိပ်ဆုံးနေရာကိုယူထားခဲ့သလိုသူ့ရဲ့အဲ့ဒီတပြားကနေပြီးတော့ပထမဆုံးထွက်တဲ့သူ့ရဲ့သဘောထဲသောတေးတပြား Shape of You တခြင်းက online မှာအကောင်းဆုံး digital ဒေးစီမှာနံပါတ်1ဖြစ်ပါတယ်။ဒါနဲ့လည်း edge ရဲ့အတွက်ကသတင်းကောင်းကြီးပဲမဟုတ်ပါဘူး။စပိန်စီးနေရင်လည်းမတော်တဆစပိန်မှောက်လို့လက်ကောက်ဝက်တထောင်စင်းနဲ့နေရိုးတထောင်ကျိုးသွားပြီးတော့သူကနည်းနည်းပဲပွန့်ပဲထိခိုက်သွားပါတယ်လို့လည်းပြောခဲ့တာပါ။ဒါနဲ့လည်းအဲ့ဒီနေရာတွေကြောင့်သူ့ရဲ့အားရှာချက်ပြီးခီးစင်တဲ့ကတချို့ပွဲတွေကိုတော့ဖျက်လိုက်ရပါတယ်။သူ့ရဲ့ Instagram လူမှုကွန်ရက်စာမျက်နှာမှာတော့သူကသူ့ရဲ့လက်ကောက်ဝက်နဲ့တရောင်စစ်အယိုးအပ်သွားလို့ချက်ချင်းတော့ပွဲတွေအဖျော်ပြေနိုင်သေးဘူးလို့ရေးတင်ခဲ့ပါတယ်။ဒါကြောင့်မလို့သူကထိုင်ဝမ်ကျွန်းထိုင်ပြည်မြို့တော်ကပွဲ၊ဟောင်ကောင်ကပွဲ၊တောင်ကိုရီးယားနိုင်ငံဆိုးမြို့တော်ကပွဲနဲ့ဂျပန်နိုင်ငံအိုဆာကာကျွန်းနဲ့တိုကျိုမြို့တော်ကပွဲတွေကိုဖျက်လိုက်ရပါတယ်။Love is the best place to find love is at the bar is where I go Me and my friends at the table doing shots Tripping fast and we talk slow Come over and start up a conversation with just me And trust me I'll give it a chance now Take my hand, stop the phenomenon on the jukebox And then we start to dance And I'm feeling like girl you know I want your love Your love was handmade for somebody like me So come on now follow my lead I may be crazy, don't mind me, say boy, let's not talk too much. Grab on my waist and put that body on me. Come on now, follow my lead.ဒီမေလမှာပဲအမေရိကန်ပြည်သူလော့စ်အန်ဂျလိစ်မြို့မှာကျင်းပတဲ့ MTV ကီတာဗီဒီယိုဆုပေးပွဲကတော့တခြားပွဲတွေထက်ရှင်အတော်ကိုဝယုံသုံးကဖြစ်သွားခဲ့ရတဲ့ပွဲလို့ပြောရပါမယ်။ပွဲကျင်းပချိန်မှာမိုးတွေအကြီးအကျယ်ရွာပြီးတော့မိုးသီးတွေပါကျွေခဲ့လို့သူတို့အခမ်းအနားအပြင်ကကော်ဇောနီကင်းနေရာတစ်ခုလုံးကနေသူတွေဖြတ်ပြေးခဲ့ရတာ။အမေရိကန်နာမည်ကျော်ဝိုင်းရဲ့အစိုးရကြီးလက်ဖြစ်တခြင်းတွေကိုလည်းကိုယ်တိုင်ရေးဆက်တဲ့ဘော့ဘ်ဒီလန်ကတော့သူအမြဲတမ်းတောင်းတနေခဲ့တဲ့နိုဘယ်စာပေးဆုအကြီးအကဲမှာရရှိသွားခဲ့ပါတယ်။ဒီဆုရလို့တော်တော်လေးကိုလှုပ်လှုပ်ရှားရှားဖြစ်သွားခဲ့တဲ့သတင်းမီဒီယာတွေရဲ့မျက်ကွယ်သီးသန့်အခမ်းအနားလေးတစ်ခုနဲ့ဆွီဒင်နိုင်ငံစတော့ခ홈မြို့မှာသူဆုယူခဲ့ပါတယ်။မီဒီယာတွေနဲ့ပြောဆိုရမှာကြောက်တဲ့ဘော့ဘ်ဒီလန်ကစတော့ခ홈မြို့မှာပွဲနှစ်ပွဲသွားဖြော်ပြီးတော့တခါလေးပဲသူ့ကိုဆုပေးလိုက်ဖို့တောင်းဆိုလို့ပွဲလေးခက်ချင်းချင်းလုပ်ပြီးတော့ဆွီဒစ်အကယ်ဒမီကနေဆုပေးလိုက်တာဖြစ်ပါတယ်။သူကိုဆုချင်းမြင်တယ်လို့ကြေညာတဲ့အချိန်မှာထောက်ခံသူစန့်ကျင်သူတွေပုံစံမျိုးစုံပေါ်ထွက်ခဲ့ပြီးတော့သူ့ရဲ့ဘက်ကလည်းသတင်းပတ်တော်ကြာဘာမှမတုံ့ပြန်နဲ့နေခဲ့တာရင်ဒီစင်မာလောက်မှာကျင်းပါတဲ့တကယ်ဆုချင်းမြင်ပွဲကိုလည်းသူမတဲရောက်တာတွေရဲ့ကြောင့်ပို့ပြီးတော့မှလူတွေကစိတ်ဝင်စားမိရရတွေမှာရေးသားခဲ့ကြပါတယ
် Against the common enemy despite their differences together we need to do the same if we're going to survive.
ရုပ်တင်တန်ကြားလောကမှာတော့ HBO ရုပ်တင်လိုင်းကထုတ်လုပ်တဲ့ Game of Thrones အပိုင်းခုနှစ်ဇလန်တွေတွေအပြင်ကိုတော်တော်လေးပေါက်ကြားခဲ့တာပါ။အင်တာနက်ကနေထုတ်ဖောက်ခိုးယူသူတွေကမပြားရသေးတဲ့ဇလန်တွေတွေကိုဖောက်ချခဲ့ပါတယ်။သူတို့ကခိုးယူထားတဲ့ဇလန်တွေတွေကိုကင်ထားပြီးတော့ဒေါ်လာတန်ပေါင်းများစွာထိန်းချုပ်ငွေနှစ်ခဲ့တာပ
ါ။
အခုဆက်ပြီးတော့2019ခုနှစ်တွင်မှာပြသခဲ့တဲ့ရုပ်ရှင်တွေကိုကြည့်ရအောင်ပါ2019ခုနှစ်တွင်မှာတော်တော်ကောင်းတဲ့ရုပ်ရှင်တွေကြည့်ခဲ့ရပြီးတော့အကောင်းဆုံးရုပ်ရှင်တွေကတော့အော်စကာသမိုင်းမှာအဆိုးဝါးဆုံးမှားယွင်းကြေညာမှုတစ်ခုဖြစ်စေခဲ့ပါတယ်အာဖရိကန်တွေပေါ်အမေရိကန်ဆဲဂျော်သက်တယောက်ကြီးတင်လာတဲ့အကြောင်းရိုက်ကူးထားတဲ့မွန်လိုက်ရုပ်ရှင်ဇာတ်ကားကဖေဗရူလာ26ရက်နေ့မှာကျင်းပသွားတဲ့အော်စကာဆုချီးမြှင့်ပွဲမှာအကောင်းဆုံးရုပ်ရှင်ဇာတ်ကားဆုရရှိခဲ့ပါတယ်ဒါမဲ့လည်းအစီအစဉ်ကျင်းပတဲ့သူတွေကတေးတရုပ်ဖို့အချစ်ကလာလာလန်းကိုအကောင်းဆုံးစကားဆုရတယ်လို့မှားပြော်ကျင်းပတဲ့အတွက်ပွဲကတော်တော်လေးကိုယူကာရဖြစ်သွားခဲ့ရပါတယ်။လာလာလန်းအဖွဲ့သားတွေစိတ်မြင့်မော်တဲ့ဆုယူတဲ့အချိန်ထိဒီမှားကိုမသိကြသေးဘဲနဲ့သူ့ကိုကျေးဇူးတင်စကားပြောကြတဲ့အချိန်ကြာမှသိသွားကြတာပါ။အဲ့မှာပဲလာလာလန်းရဲ့ဂီတမှူး Jordan Horowitz ကအခုဖြစ်ရမှားရင်းနေပါပြီဆိုတာပြောရပါတော့တယ်။တကယ်လည်းဆုရတဲ့ရုပ်ရှင်ကက Moonlight ပါသူလောက်နေတာမဟုတ်ရပါဘူးဆိုပြီးအစင်မမှာထစ်ထင်းငုံငုံနဲ့ပြန်ပြောပြင်ညာရပါတယ
် Oh my god He paints deep harder Oh my god
တကယ်လားဆိုရင်တော့ပြင်ညာတဲ့သူတွေလည်းမှားတာမဟုတ်ပါဘူးဒီကပ်ပြားတွေစုကပ်ပြားတွေကိုစီစဉ်ပေးရတဲ့ PricewaterhouseCoopers စီးရင်စစ်ဖွဲ့ကတာဝန်ယူထားသူတွေကရုပ်ရှင်ကားနာမည်ကပ်ပြားကိုစိုက်မှားပြီးတော့ထည့်ပေးနေတာဖြစ်ပါတယ်ဒါမဲ့လေလာလာလန်းစကားအနေနဲ့ဆိုရင်တော့ခေါင်းဆောင်မင်းသမီး Emma Stone ကအကောင်းဆုံးမင်းသမီးဇာတ်ဆောင်ဆုရရှိသွားပါတယ်။သူနဲ့အတူတူတစ်ကြုံနေရာရရှိထားတဲ့ Oscar ဆုရပြီးသားမင်းသမီးတွေဖြစ်တဲ့ Natalie Portman နဲ့မင်းသမီးကြီး Meryl Streep တို့အပြင်ပြင်သစ်ကမင်းသမီး Isabella Harper နဲ့ Irish Ethiopian စာပြန် Ruth Negaro ကိုကြောပြီးတော့သူက Oscar ဆုရသွားတာဖြစ်ပါတယ်။အကောင်းဆုံးရက်ဆောင်မင်းသားဆုတော့ Manchester Bayern ရဲ့စက္ကန့်ကမင်းသား Casey Affleck ကရရှိသွားပါတယ်။ဒီဆုကလည်း Casey Affleck တွေပထမဦးဆုံး Oscar ဆုဖြစ်ပြီးတော့သူက Director လည်းဖြစ်နည်းနည်းကျော်မင်းသားတစ်ယောက်လည်းဖြစ်တဲ့ Ben Affleck ချင်းမြင်ငယ်ဖြစ်ပါတယ်။စကားနည်းတဲ့အမျိုးသားတဦးအလုတ်တစ်ဖက်နဲ့ဆယ်ကျော်တဲ့အရွယ်သူ့ရဲ့တူတယောက်ကိုစံပြော်လေးနဲ့ဖားတင်နေရကနေတာဝန်ယူစောင့်ရှောက်ရတဲ့အကြောင်းရိုက်ကူးထားပြီးဒီရုပ်ရှင်အတွက်သူကရှုရခဲ့တာဖြစ်ပြီးအဲဒီစုအမျိုးသားအတွက်ပဲမင်းသားကြီးဒန်ဇယ်ဝါရှင်တန်နဲ့ရိုင်ယန်ဂေါစလင်တို့လည်းတကြွရွေးချယ်ခင်ရတဲ့အထင်မှာပါဝင်ခဲ့ပါတယ်။မင်းသား Casey Affleck ကတော့အော်စကာပွဲမတိုင်ခင်ကကျင်းပတဲ့ရွှေကမ္ဘာလုံးစုချင်းမြင်ပေါ်မှာလည်းရွှေကမ္ဘာလုံးစုအပြင်တခြားရုပ်ရှင်ရွေးချယ်ရေးအဖွဲ့တွေကပေးရရှုတွေကိုလည်းရထားနေတာပါဒီနေ့ပြအလားအလာအကောင်းဆုံးဇာတ်ကားတကားဖြစ်တဲ့တက်မှတ်ထားခဲ့ကြတဲ့ Walt Disney ရုပ်ရှင်ကုမ္ပဏီကပြန်ရိုက်တဲ့Beauty and the Beast ရုပ်ရှင်ဇာတ်ကားကတော့လိန်တူဆုံးခဲ့တဲ့ဇာတ်ကောင်တစ်ကောင်ကိုထည့်သွင်းထားတဲ့အတွက်ဒါဟာ Disney သမိုင်းမှာပထမဆုံးအကြိမ်ဖြစ်နေဒီလိုဇာတ်ကောင်မျိုးထည့်သွင်းရိုက်ကူးတာဖြစ်ပါတယ်။ဒီရုပ်ရှင်ရဲ့ Director Bill Condon ကဒီရုပ်ရှင်မှာ Left Four နေရာကနေပြီးတော့လိန်တူဆုံးခဲ့တဲ့ဇာတ်ကောင်ဖြစ်နေထည့်ရိုက်မယ်လို့ကြေညာခဲ့တာပါ။ဒါနဲ့လည်းမွတ်စလင်အများစုရှိတဲ့မလေးရှားနိုင်ငံကရုပ်ရှင်ရောတော်တော်များများကတော့ဒီကားတင်ဖို့ရွှေ့ဆိုင်ခဲ့တယ်လို့အမေရိကန်ပြည်အောင်စုကအေးဝန်ကြီးလေးအတင်းတော်ရဲ့တရားဟောဆရာတဦးကလည်းဒီရုပ်ရှင်မှာလိန်တူဆုံးခဲ့တဲ့ဇာတ်ရုပ်ကိုထည့်ရိုက်တဲ့အတွက်ဒီရုပ်ရှင်ကိုသဘိန်ဟောဖို့လှုံ့ဆော်ခဲ့ပါတယ်။ဒါကြောင့်မလို့အလဘာမပြည်နယ်ကရုပ်ရှင်ရုံတရုံမှာဒီဇာတ်ကားကိုမပြတာဘူးဆိုတဲ့အခြေအနေကိုရောက်ခဲ့ရပါတယ်။ဒါမဲ့လည်း Beauty and the Beast ရုပ်ရှင်ဇာတ်ကားက2019ခုနှစ်အတွင်းဝင်ငွေအများဆုံးရရှိတဲ့ဇာတ်ကားဖြစ်သွားခဲ့ပြီးတော့ဒီကမ္ဘာလုံးကနေရတဲ့အစုစုပေါင်းဝင်ငွေ10,000ကျော်သွားခဲ့ပါတယ
်။ Really good. Oh no 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 no.
အရင်ကကောင်းရဲ့အမြင်မောင်းပြီးတော့ပြိုင်သားရဲ့ရုပ်ရှင်ဇလန်းတွဲတွေကနောက်ဆုံးထွက်တဲ့ The Fate of the Furious ရုပ်ရှင်ဇာတ်ကားမှာတော့ Wrestling အားသားချန်ပီယံဟောင်းရုပ်ရှင်မင်းသား Dwayne Johnson နဲ့ Vin Diesel တို့ပါဝင်တရုပ်ဆောင်ခဲ့ပြီးတော့ဒီရုပ်ရှင်ဇာတ်ကားကလည်းဝင်ငွေ10,000ကျော်ရရှိခဲ့တာပါ။ဒါပေမဲ့ကာတွန်းရုပ်ရှင်တကားဖြစ်တဲ့ Despicable Me နံပါတ်3ရုပ်ရှင်ဇာတ်ကားကလည်း10,000ကျော်ဝင်ငွေရခဲ့ပါတယ်။Spider-Man Homecoming ရုပ်ရှင်ကတော့2019ခုနှစ်အတွင်းမှာနောက်ထပ်အောင်မြင်တဲ့ဇာတ်ကြမ်းစွန့်စားကောင်ဖြစ်ပြီးတော့ဒေးရှောင်းမင်းသား Tom Holland ကခေါင်းဆောင်မင်းသားဖြစ်နေပင်ကိုလူသား Peter Parker နေရာမှာတရုပ်ဆောင်ထားပါတယ်။လူစိုးတွေလက်ထဲကနေပြီးတော့ Galaxy ကြီးကိုအကောက်ွယ်ပေးတဲ့လူစမ်းကောင်တစုနေရာမှာမင်းသား Vin Diesel, Bradley Cooper, Chris Pratt, Dave Bautista နဲ့မင်းသမီးသောစာတန်တာတို့ပါဝင်တရုပ်ဆောင်တဲ့ Guardians of the Galaxy အမှတ်နှစ်ရုပ်ရှင်ကားကတော့ဒီရုပ်ရှင်အရင်ထွက်သွားတဲ့ပထမဇာတ်ကားလိုပဲအောင်မြင်မှုရခဲ့ပြီးတော့ရုံလူဝင်ကောင်းခဲ့လို့ကမ္ဘာတစ်ဝှမ်းမှာဒေါ်လာတန်160ကျော်ဝင်ငွေရခဲ့ပါတယ်
။ No, I do not.
Wonder Woman ရုပ်ရှင်ဇာတ်ကားကလည်း2019ခုနှစ်အတွင်းမှာပြသတဲ့ရုပ်ရှင်ကားတွေကအောင်မြင်တဲ့နောက်ထပ်ရုပ်ရှင်ဇာတ်ကားဖြစ်ပါတယ်။အခုတလောကမှာထွက်သွားတဲ့ရုပ်ရှင်စာတကားမှာတော့ကလေးတွေကိုစားတဲ့ဆက်ကက်လူပြက်ခလောင်းဖြစ်တဲ့တရုပ်ဆောင်နဲ့ IT8 ဆိုတဲ့တရေရုပ်ရှင်စာကအောင်မြင်မှုရတဲ့ကားပဲဖြစ်ပါတယ်။နမေကျော်စာရေးဆရာစီဗင်ကင်းရဲ့ဝတ္ထုကိုရိုက်ကူးထားတဲ့ဒီဇာတ်ကားကထင်ထားတာကတည်းကပိုအောင်မြင်မှုရခဲ့ပြီးတော့2019ခုနှစ်အတွင်းမှာဝင်ငွေအများဆုံးရခဲ့တဲ့ရုပ်ရှင်စာတကားဖြစ်ခဲ့ပါတယ်ရှင်။